ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာတရုတ်နိုင်ငံရွှေလီမြို့ရဲကိုလေပတ်ခွင့်ရမယ်တခါသုံးကတ်တွေကိုမြန်မာလူဝင်မှုကြီးကြပ်ရေးဌာနဘက်ကဒီနေ့စက်တင်ဘာ4ရက်နေ့မှာစတင်ထုတ်ပေးနေပါပြီ။ခုနှစ်ရက်တက်တန်းပေးထားတဲ့ဒီအလေပတ်ကတ်ကိုလာပြီးရှောက်ထားတဲ့မြန်မာနိုင်ငံသားတွေအများအပြားရှိခဲ့ပါတယ်။ကတ်တစ်ခုကိုမြန်မာကျပ်ငွေ 2,000 လောက်ပဲကျသင့်မယ်လို့မူဆယ်လုပ်ငန်းရှင်အတိုင်းဝန်ကပြောပါတယ်။တရုတ်နိုင်ငံစက်ရုံတွေမှာလုတ်သားလိုအပ်ချက်များပြားလာပြီးဒါကိုဖြည့်တင်းနိုင်မှုအတွက်တရုတ်ဘက်ကပြန်ပြီးစဉ်းစားလာတာပါ။အခုချိန်ထိတော့တရုတ်ပြည်ထဲမှာမြန်မာနိုင်ငံသားတွေကိုတရားဝင်အလုပ်လုပ်ခွင့်ပေးမထားပါဘူး။မြန်မာနိုင်ငံသားတွေဟာယာယီနယ်စပ်ဖျက်ချော်ခွင့်လက်မှတ်တွေကိုကင်ပြီးတရုတ်ပြည်နယ်ထဲမှာခေတ္တနေထိုင်ပြီးအလုပ်လုပ်နေကြရတာဖြစ်ပါတယ်ရှင်။